အင်္ဂလိပ်ဘက်ကိုထွက်ပြေးသွားခဲ့တဲ့ရိုဂျာမွတ်စလင်ခွန်ဆိုင်လောက်ကိုပြန်လည်လက်ခံရမှာကူညီဖို့အတွက်မြန်မာအစိုးရကသဘောတူထားပေမဲ့အခုထိရခိုင်ပြည်နယ်လေးကိုတောရောက်နိုင်မှုအတွက်ကုလသမဂ္ဂဟာစောင့်ဆိုင်နေရဆုံးပဲလို့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Net Austria ကရိုက်တက်သတင်းဌာနကိုပြောကြားဖော်ပြထားပါတယ်မြန်မာအစိုးရဟာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးယုံ UNDP တို့နဲ့နားလည်မှုစာချုပ်ကလက်မှတ်ရေးထိုးထားတာဖြစ်ပေမဲ့အခုချိန်ထိရခိုင်ပြည်နယ်နဲ့တွားရောက်ဖို့နဲ့ကျွမ်းကျင်ပညာရှင်တွေစိတ်တို့ဖို့အတွက်အဆင်မပြေသေးသေးညှိနှိုင်းမှုတွေထပ်လုပ်ပြီးမှဆင့်ပြူမှာဖြစ်ကြောင်းလည်းပြောပါတယ်အခုကမှအကန့်အသတ်နဲ့ပဲခွင့်ပြုထားသလိုမောင်တော်နဲ့ဘူးတီတော်မြို့နယ်တွေထဲမှာရှိတယ်ချေးရွာ23ရွာကိုပဲတွားရောက်ခွင့်ရသေးပြီးအဲ့ဒီရွာတွေကိုတွားခွင့်ရှိဖို့အတွက်ဘလို့ရွေးချယ်ထားရဲဆိုတာလည်းမသိရသေးဘူးလို့ Mr. Otsuki ကပြောပါတယ်အစိုးရပြောခွင့်ရဥဆောင်ထေကတော့ကုလသမဂ္ဂအနေနဲ့အခုသတ်မှတ်ထားတဲ့နေရာတွေကိုတွားရောက်ခွင့်ရှိပြီးနောက်မှသူတို့ရဲ့လုပ်ငန်းတွေကိုချဲ့ဖို့အတွက်လုပ်နိုင်မှာဖြစ်ကြောင်းပြောပါတယ်။လောလောဆယ်မှာသတ်မှတ်ဒေတာတွေမှာ UNDP ကနေကနဦးစီမံကိန်းတွေကိုအကောင့်ထဲပို့ဖို့အတွက်ခွင့်ပြုထားပြီးအခုခွင့်ပြုထားတဲ့ဒေတာတွေနဲ့မလုံလောက်သေးဘူးဆိုရင်အစိုးရနဲ့ထပ်မံညှိနှိုင်းနိုင်တယ်လို့ပြောကြားကြောင်းလည်းဖော်ပြထားပါတယ်။